ယူကရိန်းနိုင်ငံမာရီယိုပိုမြို့အဇော့ဖ်တောတမီးဆက်ရုံထဲမှာကျန်းနေတဲ့ယူကရိန်းတိုက်ခိုက်ရေးသမားတွေကိုကယ်ထုတ်ဖို့အတွက်ယူကရိန်းစစ်တပ်ကကြိုးစားနေပါတယ်။ရုရှားတပ်တွေဝိုင်းထားပြီးဘုံကျဲတိုက်ခိုက်နေတဲ့စစ်တပ်မျိုးကတမီးဆက်ရုံဝန်ထဲရှိနေကြတဲ့တိုက်ခိုက်ရေးသမား260ကျော်ကိုတင်းတင်းလာနေတော့ကယ်ဆယ်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ဒဏ်ရာပြင်းထန်သူ53ယောက်ကိုမာရီယိုပိုမြို့အရှေ့ဘက်မှာရှိတဲ့နိုဗိုအဇော့ဖ်မြို့ဆေးရုံကိုပို့ပေးခဲ့ရတယ်လို့ယူကရိန်းဒုတိယကာကွယ်ရေးဝန်ကြီးကပြောပါတယ်။အဲ့ဒီမြို့ဟာရုရှားတပ်တွေနဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေထိ ंछ ုပ်ထားတဲ့မြို့ဖြစ်ပါတယ်။ယူကရိန်းတိုက်ခိုက်ရေးသမား211ယောက်ကိုလည်းရုရှားထောက်ခံတဲ့ခွဲထွက်ရေးသမားတွေထိ ंछ ုပ်ထားတဲ့အိုလန်နစ်ကာမြို့ကိုခေါ်သွားခဲ့ရတယ်လို့ဒုကာကွယ်ရေးဝန်ကြီးကပြောပြီးတော့အခုလိုကယ်ထုတ်ခဲ့ရသူတွေကိုရုရှားအကြီးအကဲတွေနဲ့အလဲအလဲလုတာခံရနိုင်တယ်လို့လည်းသူကပြောပါတယ်။ယူကရိန်းကတရားရုံးတွေအလုံးအတက်ရှင်နေဖို့လိုရဲဆိုတာကိုသမ္မတဗလိုဒီမီယာဇယ်လန်စကီကနိုင်ငံကိုပြောကြားတဲ့မင်းကွန်းနဲ့မှပြောခဲ့ပြီးတော့သူတို့အင်ပြန်ရောက်နိုင်ရေးစစ်တပ်နဲ့ထောက်လန်းရေးကဆောင်ရွက်နေတဲ့စစ်စင်ကြီးဟာတိတ်ကိုတိမ်ပွေခတ်ခဲ့တယ်လို့ပြောကြားခဲ့ပါတယ်။